나도 그 미안하다. 막 비 오고 비웃으라고 그러면 안 하겠지. 미치고 우리 ตัวเนี่ยตัวโดนเนี่ยอุ้ยพี่เอาเนี่ยมาปลีเวมาไปมีที่ซ้อมมากูจะมีตัวมาตัวตัวจอมกูโดนมาเล่าไล่ไปอยู่ก่อนเนาะเนาะเดี๋ยวอาทิตย์นี้หนูก็ไปโจ๊กไปอยู่แกอ่ะตัวตัวจะมาคําพูดว่ามาโลไปได้อยู่ก่อนเนาะทีนี้ที่มาอีเจนเนี่ยไอ้หลอกว่าเว้ย
အတက်28ခုနှစ်အရွယ်မတ်ချော်တရားငလင်တန်အောက်ကနေလူမျိုးခဲ့ပေမဲ့ဘွားကတော့ဂျီမွာခဲ့ရပါပြီမိနစ်ပိုင်းလောက်လှုပ်ခတ်သွားတဲ့ငလင်ကတဘွားလုံးစာပိုင်ဆိုင်သမျှတက်ရှိတက်မဲ့တွေကိုဘွားရဲကဆွဲနှုတ်သွားမယ်လို့မက်စလာ28ရဲ့မနက်ပိုင်းအထိသူ့အပါဝင်ဘသူမှမတွေးမိခဲ့ကြပါဘူးမြန်မာနိုင်ငံရဲ့ဒုတိယမြို့တော်မန္တလေးအနီးကိုပဟုပြုပြီးရစ်စတာစကေးခုနှစ်တက်မှာခုနှစ်အင်အားနဲ ါပြီ။ထိခိုက်ဒဏ်ရာရရှိသူ4,900ကျော်အထိရှိပြီးပျောက်ဆုံးသူက900ကျော်အထိရှိတယ်လို့ DVV Data Team ရဲ့အစီရင်ပြုစုထားချက်အရသိရပါတယ်။အမေရိကန်အစိုးရရဲ့ဘူမိဗေဒစစ်တမ်း USGS မှာတော့မြန်မာနိုင်ငံမှာငလျင်တဲ့ကြောင့်တေဆုံးသူ1,000ကနေ3,000အထိရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ဧပြီ2ရက်နေ့အထိလည်းငလျင်အသေးစားနဲ့အလက်စားတွေစက်တိုက်လှုပ်ခတ်နေပြီးတပတ်အတွင်းဆက်လက်လှုပ်ခတ်နိုင်တယ်လို့မြင်းငလျင်ပညာရှင်တွေကသုံးသပ်ထားပါတယ်။ငလျင်တဲ့ကျုံတွေ့ခဲ့ရတဲ့မန္တလေး၊စကိုင်း၊တောင်ငူ၊ကြောက်စဲ၊ပျော်ပွဲ၊ရမဲသင်း၊ဝမ်းတွင်း၊အင်ဝါ၊နေပြည်တော်ရန်ကုန်နဲ့ရှမ်းပြည်နယ်အတွင်းကဒေသခံတွေဟာနောက်ထပ်ငလျင်လေးကြောင့်ထိခိုက်မှုကိုစိုးရိမ်တဲ့စိတ်တွေနဲ့ဖြတ်တန်းနေကြရပါတယ်။ဒေသခံတွေဟာအသက်ရှင်ရေးအတွက်ယုံကန်နေရသလိုစားဝတ်နေရေးအတွက်လည်းအလူရှင်တွေရဲ့ကူညီထောက်ပံ့မှုကိုမျှော်နေကြရတာပါ။ဒါပေမဲ့တစ်ဖက်မှာတော့ငလျင်တန်ခံရတဲ့ပြည်သူတွေလိုအပ်တဲ့ရေအစားအစာနဲ့စေဝါလူတန်းတွေတဲ့ကိုရူကိုရာပရိုက်တာအဖွဲ့တွေကိုတာယခင်ကတ္တတာလူတန်းနဲ့ပစ္စည်းတွေကိုစစ်ဆေးတာတွေကိုလည်းကြုံတွေ့နေကြရပါတယ်။စကိုင်းမှာအလူပစ္စည်းတွေလက်ခံနေရတဲ့ပုံစံနဲ့ပတ်သက်ပြီးစကိုင်းတိုင်းမှာကူညီပေးနေတဲ့အသက်29နှစ်အရွယ်မတ်ချောကအခုလိုပြောပါတယ်
။အခုလောလောဆယ်ကပြည်ဦးမင်းကလာတဲ့ကဲဟိုဟာပေါ့နော်အလူရှင်တွေစီသွားနေတာပါ။အခုဆက်လေစိတ်ကဆက်လေတွေထွက်ခွင့်မပေးလို့အခုသင်းမောနဲ့သွားယူနေတာပစ္စည်းတွေဘလို့အကြောင်းပြချက်တွေပေးတော့ဆိုတော့သူတို့ဂျန်ခီအဆင်မပြေတာတို့ပြီးတော့ဟာတခြားအဖွဲ့အစည်းတွေနဲ့ချိတ်ဆက်မှာတော့အဲ့လိုမျိုးတွေပါ။တန်ထားတဲ့အတန်းဆက်အဖွဲ့တွေပေါ့နော်။သူတို့ကကသတ်မှတ်ထားတဲ့ဟာတွေပေါ့အဲ့ဒါကြောင့်မို့ရပြီးတော့ကျွန်တော်တို့အလူခံလို့ရတဲ့ပစ္စည်းတွေကိုဘယ်အဖွဲ့အစည်းကလာလူလာတော့ဘယ်ပရိဟိတတင်ကလာလူလာတော့မေးတယ်ပေါ့နော်မနေ့ကတော့ကျွန်တော်တို့ဆက်လေနဲ့သွားယူတယ်ဗျာဒီနေ့တော့ဆက်လေတွေပါထောက်ခွင့်ပိတ်လိုက်လို့ကျွန်တော်အခုသင်းမောနဲ့သွားယူကျွန်တော်တို့အခက်ခဲကြုံရတာတော့ကျွန်တော်တို့ကတော့အတက်နိုင်ဆုံးတော့ကျွန်တော်တို့ရက်ပတ်ထရလူတွေမငှအောင်လို့တော့ပေါ့နော်စူးစမ်းနေတာပေါ့နော်ဟိုကျွန်တော်တို့လူငယ်တွေကတော့နည်းနည်းပင်ပန်းနေရခက်ခဲတယ်ပေါ့အချိန်တွေပုတ်တယ်ပေါ့နော်အဲဒါဆိုမှုတွေရှိတော့ခါကျကျွန်တော်တို့ကြည်သူတွေတချို့ဆိုရင်ဟိုနှစ်ရက်လောက်နဲ့ဟိုကိုယ်ဟာဖြစ်မဲ့ဟာတွေပေါ့နော်ထွက်လာနိုင်တဲ့တွေပါထွက်မလာနိုင်တဲ့အခြေအနေတွေပါရှိရပါတော့အကုန်လုံးဟိုတင်းဆုံးသွားရတာတွေပါပေါ့နော်ဒီမတည်ခင်လက်တည်သွားတဲ့လူတွေကိုဟိုမငတ်တင်မငတ်သွားတဲ့လူတွေကိုအဲ့လိုမျိုးရှိရပါတော့
စကိုင်းတိုင်းဟာစကိုင်းပြည့်၍လမ်းပေါ်မှာရှိတာကြောင့်မြို့ပြကြီးတစ်ခုတည်းပျက်စီးသွားပြီးတေဆုံးသူဦးရေက900ကျော်အထက်ရှိနိုင်တယ်လို့ဒေသခံတွေကခန့်မှန်းကြပါတယ်အသက်ရှင်ကျန်ရစ်သူတွေအတွက်စကိုင်းကိုတွားရကူညီခဲ့တဲ့အဖွဲ့တွေအနေနဲ့စကိုင်းတိုင်းဒေသကြီးအထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့ထောက်ခံချက်ပါမှာသာဝင်ခွင့်ပြုတာမျိုးတွေကိုလည်းကြုံတွေ့နေရတယ်လို့သိရပါတယ်။စကိုင်းတိုင်းဟာစစ်မှတ်ဒေသတစ်ခုဖြစ်နေတာကြောင့်စစ်ကောင်စီအနေနဲ့ကြော်လန့်ရေးအဖွဲ့တွေဝင်လာမှာကိုစိုးရိမ်နေကြတာပါ။ဒါအပြင်ကုန်းလန်းကတည်တဲ့အလှူပစ္စည်းတွေဆိုရင်စစ်ကောင်စီစစ်ဆေးရေးဂိတ်တွေမှာပစ္စည်းပြန်ပေးရတာတွေလည်းရှိနေတယ်လို့ကတ္တမှုတွေကိုကိုယ်တိုင်ကြုံခဲ့ရတဲ့ဇကိုင်းမျိုးဘောကအကူညီကယ်ဆယ်ရေးလှုပ်ဆောင်နေသူအမျိုးသမီးတူကပြောပါတယ်
လူကြီးပဲသွားလို့ရတယ်ရင်ရန်ရအကူအညီတွေကဘေးရမှာမရဘူး။ဒါကျွန်တော်တို့ဒီတဲဖို့ကြိုးစားတော့လေအဲဒီဘောနော်မန္တလေးဘက်ကနေတဲဖို့ကြိုးစားပြန်တော့လေသူတို့ကခွင့်မပြုဘူးဘောနော်စစ်ကောင်စီကလေအဲ့လိုမျိုးခွင့်မပြုတာရှိတယ်။နောက်တစ်ခါမန္တလေးတော့ဆိုလေကျွန်တော်တို့ဒီဆက်လက်ပြီးဘောနော်ဒီစားနေရိတ်ခါဆိုကျွန်တော်တို့မန္တလေးဘက်ကနေတဲလာတယ်ဘောနော်တဲလာတဲ့ဟာဆိုရင်လည်းတော့ဝတ်ပေါ့နော်အကုန်လုံးကျမတို့ထောင်ဝင်စာတွေ့တယ်လို့ပဲအကုန်လုံးတော့ဝတ်အကုန်လုံးချယူထားလိုက်တာပေါ့နော်အဲ့လိုမျိုးတွေကိုတော့ကြုံတွေ့နေရပါတယ်လို့မနေ့တုန်းကဆိုလဲကျမတို့ဒီကေဆေးရေးအဖွဲ့တွေကညတီလှုပ်လှုပ်တယ်လှုပ်တယ်ဆိုရင်အဲ့အဖွဲ့ကဒါပြီးစစ်ဆေးတယ်ပေါ့နော်ဟိုကူညီနေတဲ့အဖွဲ့တွေတောင်မှလည်းဟိုခေစီတွင်းညပေါ့နော်အဲ့လိုမျိုးလုံးသူတို့ရဲ့အဓိကလုံလုံရေးကိုပဲဦးစားပေးနေတယ်ဒီပြည်သူတွေကေဆေးရေးကိုသူတို့ဦးစားမပေးဘူးအခါကျွေးမွေးတဲ့အဖွဲ့တွေဆိုလဲဘေးရလာတယ်ပေါ့နော်ဘာသာအကုန်လုံးကိုစစ်ဆေးတယ်ပေါ့နော်ဟိုတခြားကနေတဲလာမယ်ဟိုမျိုးသားကနေတဲလာမယ်ဆိုရင်မြေကူပြီးတဲလာမယ်ဆိုရင်လဲလို ုံယူတာတွေပေါ့နော်ဟိုကျမတို့လိုသလောက်ခရီးမရဘူးနော်ပိတ်ဆို့နေတာတွေဖြစ်နေပါတယ်လို့သူတို့ကចောင်းကြနေကြတာလက်လက်တွေနဲ့ပါလာလင်းမလားပေါ့နော်ဒါတွေစိုးရိမ်နေပြီးတော့ပဲအဲဒါတွေကိုပဲစစ်နေတာပေါ့နော်စစ်ဆေးနေတာပေါ့လူတွေကိုကြည့်တယ်စစ်ဆေးတယ်ပေါ့နော်အဲဒါမျိုးတွေပဲလုပ်နေတယ်သူတို့ကဘာမှကယ်ဆယ်ရေးကိုမလုပ်ဘူးမျိုးထဲမှာသူတို့အင်အားတွေရှိပတ်နေတာနော်ဒီမျိုးထဲကိုပဲရှောက်ပတ်နေတာပေါ့နော်ရှောက်ပတ်ပြီးကြည့်နေသူတို့ဘာမှမကူညီဘူးအဲ့လိုမျိုးတွေဖြစ်နေတယ်
ရှားစုံနေတစ်ခုစာအတွင်ပြင်အားအများဆုံးငလင်တကြောင်ပျက်စီးဆုံးရှုံးမှုတွေကြုံနေရတဲ့ဇဂိုင်းတိုင်းမှာလုံခြုံရေးအခြေအနေကစစ်ကောင်စီအတွက်အကြောင်းပြစရာတစ်ခုဖြစ်နေတာပါဒါကြောင့်ပဲကုညီကယ်ဆယ်ရေးလုပ်သူတွေအနေနဲ့လွတ်လပ်စွာသွားရောက်ကုညီခွင့်ကတ်သက်ခံနေရပါတယ်ဒီလိုအကန့်အသတ်တွေကြောင့်ကုညီသူတွေဟာဒေသတွင်းကိုအလွယ်တကူမရောက်နိုင်တာကြောင့်မတည်အသင့်မဲ့အသက်ဆုံးရှုံးမှုတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့တနင်္လာနေ့အထိစကိုင်းတိုင်းတွင်ကုညီတဲ့အဖွဲ့တွေရောက်မလာတိုင်းဒေတာကြောင့်မြို့နယ်တွင်တည်ဆုံမှုတွေမြင့်တက်ခဲ့ပါတယ်။ဒါအပြင်လမ်းသွယ်တွေကပြက်စီးတွေကိုအခုထိမရှင်းနိုင်သေးတာကြောင့်တည်ဆုံတဲ့ရုပ်အလောင်းတွေကိုလည်းမထုတ်ယူနိုင်သေးဘဲအပုပ်နံတွေပါထွက်နေတဲ့အခြေအနေကိုဘေးလွတ်သူတွေရင်ဆိုင်နေကြရတာပါ။အင်္ဂါနေ့ကစပြီးကယ်ဆယ်ရေးအဖွဲ့တချို့ရောက်လာပေမယ့်စကိုင်းတောင်တကျော်ကငလင်တန်းကြောင့်ပြက်စီးသွားတဲ့တိလရင်ချောင်းတွေကိုအခုထိမရှင်းလင်းနိုင်သေးဘူးလို့ဒေတာကန်တွေကဆိုပါတယ်။ကြအပြင်ငလင်းတဲ့ကြောင့်စကိုင်းတရာဟောင်းကျိုးခဲ့တာအပြင်လက်ရှိတရာကလည်းခိုင်ခန့်မှုအားနေသွားတာကြောင့်ရှင်းလင်းရေးလုပ်နိုင်တဲ့ကရင်ကာတွေတည်ဖို့ခက်ခဲနေတာပါအပြက်စီးတွေရဲ့တချို့တဝက်ကသာကိုတူကိုဒရှင်းနေရတာကြောင့်မြို့ပြတဲ့ဖွဲ့ဖြစ်နေတယ်လို့အသက်25နှစ်အရွယ်စကိုင်းဒေသခံအမျိုးသားတူကဆိုပါတယ
်မြို့ပြပုံစံမျိုးတွေကိုဖြစ်သွားတာပါမှလူရီရတဲ့ဘာမှမလို့လည်းမကိုင်းနိုင်အကုန်လုံးကလည်းတချို့ဆိုရင်အဲပတ်ဆံပြက်လက်တာပတ်ဆံဒီအင်ဂျူရဲထဲမှာပါသွားတာတို့တချို့ကလည်းသုံးလို့လို့ခီးပြီးမထုတ်နိုင်ကြတာတို့ခီးပြီးကလည်းလုံးဝထုတ်လို့မရတော့ဘူးရှိရပတ်ဆံရှိရတာနဲ့ဝယ်လို့မရတာလည်းအများကြီးရှိရဗျာသုံးတော့လည်းမိလည်းပြက်ဆိုရေရေကလည်းမမိပြက်တော့ရေကလုံးလို့မရဘူးအဲ့လိုမျိုးဆိုတော့ကျတော့ကျွန်တော်တို့ညရေကလည်းငင်းငင်းလုံးမှုကြောင့်ရေရေလည်းနောက်ကျင်နေဆိုတော့သုံးလို့မရဘူးပြက်တော့ညာညာတာဆိုရင်အခုတတိယငလင်းရငလင်းရောကြောလေးတွေငလင်းတိတိအညီညက်တွေကတိတိတိတိလောက်ပြင်မဲ့အခုနောက်ပိုင်းမှာအခုမနေ့ကပေါ့မနေ့ကဆိုရင်တော့နည်းနည်းကြီးရလေးပေါ့2 point ကျော်ကျော်ခု2 point ကျော်ကျော်လေးတော့ပေါ့အဲ့လောက်လေးတော့ခက်ပြင်းပြင်းလေးလောက်အဲ့တော့ကျတော့လူတွေကအိမ်ထဲမှာမနေရကြဘူးတော်တော်များများလမ်းမေးထွက်ရတာများတယ်တချို့ဆိုရင်လည်းမပြည့်စုံဘူးမီးလည်းမရှိတော့ကျတော့တချို့နေရာတွေမီးလည်းမရှိဘူးအချင်းစိတ်ကိုလည်းအရှိဆိုတော့အဲ့လိုမျိုးလေးတွေတော့ခက်ခဲလေးရှိရ။ဈေးဝယ်ဖို့ကြတော့လည်းမဝယ်နိုင်မှမချမ်းနိုင်ရင်ဖြစ်သွားကြတာပေါ့ဗျာ
။စကိုင်းတိုင်းအတွင်းမှာကိုရီးယား၊တရုတ်နဲ့မလေးရှားနိုင်ငံကရှောက်ဖွေးကယ်ဆယ်ရေးအဖွဲ့တွေနဲ့မြန်မာနိုင်ငံမိသက်တပ်ဖွဲ့တို့ပူးပေါင်းလှုပ်ဆောင်နေပေမဲ့လုံလောက်မှုမရှိဘူးလို့စကိုင်းဒေသခံတွေကသုံးသပ်ပါတယ်။လက်ရှိမှာတော့ငလင်းတဲ့ကြောင့်အကူအညီလိုနေတဲ့မြန်မာနိုင်ငံကိုအိန္ဒိယနိုင်ငံနဲ့တခြားနိုင်ငံကြီးတွေကပါငွေအားလူအားနဲ့ပူးပေါင်းကူညီနေကြတာပါ။ဒါပေမဲ့ဒါဟာမြန်မာနိုင်ငံရဲ့ဆုံးရှုံးမှုတွေကိုပြန်လည်ကုစားဖို့အတွက်လုံလောက်တဲ့အခြေအနေတော့မဟုတ်ပါဘူး။ငလင်တကြောင့်နောက်ထပ်ပျက်စီးဆုံးရှုံးမှုများခဲ့တဲ့မန္တလေးမှာဆိုရင်လည်းလူထိကိုက်တေဆုံးဆင်းတွေကနေ့စဉ်မြင့်တက်နေတာပါ။တခြားဒေသကနေမန္တလေးမြို့ကိုရောက်နေတဲ့ကယ်ဆယ်ရေးအဖွဲ့ဝင်အမျိုးသားတူက
တတိယတော့လုံးဝဆုံးရှုံးရတယ်လို့များတယ်။အဓိကတော့ဒီဆုံးရှုံးတာဒီမှာယာချီရှိတယ်နည်းဆုံး300 400တစ်ခါတစ်ခါကိုကိုတူကန်တစ်ခါတစ်ခါကိုအမောင်းအမလဲဒီထဲမှာပိတ်မိနေတဲ့လူတွေတချို့အသက်ရှင်နေလူတွေကျွန်တော်ရောက်တဲ့အချိန်မှာရေတောင်းနေအသက်ရှင်နေလူတွေရှိသူတို့ဤပညာရည်နဲ့ကယ်ဆယ်ရေးတွေကဘာမှအားလုံးပြန်မှန်ကြပြောရင်ဒီမှာကျွန်တော်ဒီပတ်ကြလေမှာရှိတဲ့တချို့ရတားတွေလည်းကျွန်တော်တို့လေးရခေါ်တယ်ဗျာဒါပေမဲ့ကယ်ဆယ်ရေးကောင်းမလုပ်နိုင်ဘူးဆက်ပြီးရပြီအဲ့လိုမျိုးတွေလည်းပေသွားကြတဲ့လူတွေကျွန်တော်ရင်နာရတာပေါ့ဗျာ
ပြင်းထန်ငလင်လှုပ်ပြီးချိန်ကနေ82နာရီဟာအရေးပေါ်ကယ်ဆယ်ရေးအချိန်ကာလ Golden Hour အဖြစ်နိုင်ငံတကာမှာသတ်မှတ်ထားကြတာပါမြန်မာနိုင်ငံမှာတော့အခုဆိုနာရီ120ကျော်ခဲ့ပါပြီဒါပေမဲ့လက်ရှိအချိန်ထိပိတ်မိနေသူတွေတဲ့အသက်ရှင်လွတ်မြောက်လာသူတွေရှိနေသေးတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်းနေစေဖြစ်ပါတယ်တချို့ကယ်ဆယ်ရေးအဖွဲ့တွေကတော့ကယ်ဆယ်ရေးကနေအပြည့်အစုံရှင်းလင်းရင်းနဲ့ကုညီရေးဘက်ကိုဦးတည်လှုပ်ဆောင်လာကြတာတွေလည်းရှိပါတယ်လက်တလုံးမှာတော့ဒေသခံတွေအတွက်အကူအညီရရှိရေးမှာရေဒိုလိုအပ်ချက်တွေရှိသလိုရေရှည်အတွက်ကူညီပေးကြဖို့လူမှုကူညီရေးအဖွဲ့တွေကတောင်းဆိုထားကြပါတယ်။စကိုင်းမှာကူညီကယ်ဆယ်ရေးလှုပ်ဆောင်နေသူအမျိုးသမီးတူကလည်း
အခုကကျမတို့ကအခုလက်တလုံးဒီအင်ဗျူကျသွားတဲ့သူတို့ရဲ့စားဝတ်နေရေးပေါ့နော်။အဲဒီအစားစရာနဲ့ရေးနေပေးနေရတာပေါ့နော်။အဲနောက်တဆင့်ပြီးအခုသူကနေစရာမရှိတော့အနေစရာမရှိတော့ဆိုသူတို့အနည်းဆုံးမိုးကတဲလေးပဲဖြစ်ဖြစ်နောက်တိုင်ပဲဖြစ်ဖြစ်တော့ဝန်းနိုင်အောင်ကျမတို့ကဒီထောက်ပံ့ပေးနေတာပေါ့နော်။နောက်ကအိမ်သုံးပစ္စည်းဆောင်တွေပေါ့နော်။အိမ်ထဲမှာကျမတို့မလှုပ်ကြလာကြတော့အုတ်ခွက်ပကံခွက်ရောက်ကစားမရှိတော့ ဘောနော်စားကြအောင်ဆုံးခွက်ပကံအစမရှိတော့ဘူးအဲ့ဒီကလည်းပဲလိုအပ်ပါတယ်ဘောနော်အနောက်ကဒီအိတ်တိန်ဆိုလည်းပြန်လည်းတိစားဖို့ရတော့ဒီနိုင်ငံကအကူအညီတော့တွတ်တာတွတ်ပြင်းတော့တွတ်ပြင်းတော့လည်းကဒါမှမဟုတ်တိုင်တွက်တော့တိုင်တွက်တော့လည်းကအမမို့ရင်အတူဘောတော့ငွေဘောနော်ဒါမျိုးသူတို့လှူဒန်းပေးစေချင်ပါတယ်လို့နောက်တစ်ခါကျွန်တော်တို့ဒီနိုင်ငံအကူအညီတွေမှာဘာလိုနေလဲဆိုကျွန်မမီးလိုပါချင်းဆိုလာမီးဘောနော်တဲ့အောင်လို့ဆိုလာမိလေဒါလှူတဲ့လူမတွေ့ရအောင်ဖြစ်နေပါဘောနော်အဲဝယ်ဖို့ရကလည်းဒီစကိုင်းမန်းလေးမှာကလည်းအေးနေနေအဝေးကနေကိုကြီးတန်းတဲ့လူတွေဒါတွေကိုညာများရမှစင်ဒီမှာကျမတို့ကမီးကလုံးဝပြတ်တောက်သွားတယ်ဘောနော
်အင်းအားဖြင့်ငလင်ကြီးလောက်ခတ်တာရက်တက်တပတ်ပြည့်ချိန်အထိအရင်ကရွှေဟောင်းအမွေနေတွေခန်းလာတဲ့မြို့ကြီးတွေရဲ့လမ်းမတွေဟာငလင်ဘေးတင့်ခံရသူတွေရဲ့နာခိုရာဖြစ်နေစေပါနေ့ဆိုရင်အပြည့်စည်ပုံတွေနာတစားစားအော်ပြီးအကူအညီတောင်းနေရတဲ့မိသားစုဝင်တွေညဆိုရင်လမ်းမတစ်လျှောက်နဲ့ကွင်းပြင်တွေဘောလုံးကွင်းတွေထဲမှာချင်းတောင်လေးတွေနဲ့နေထိုင်ရင်ကြက်ရှိနေခဲ့တဲ့မိသားစုဝင်တွေရဲ့အရင်ထဲမှာတော့ထပ်မံလှုပ်ခတ်နေတဲ့ငလင်လိုင်းတွေနဲ့အတူမတည်ငြိမ်နိုင်သေးတဲ့အခြေအနေကိုဖြတ်တန်းနေကြရပါတယ်။ဒီသတင်းဆောင်မကိုတန်လင်းကပ်ကပေးပို့ထားတာဖြစ်ပါတယ်။